ရခိုင်လက်နက်ကင်တပ်ဖွဲ့ A နဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်မှာစစ်ဘေးတန်ကြောင့်အသက်ဆုံးရှုံးခဲ့ရတာနောက်မတင်ကာမှုတွေနဲ့ဖမ်းဆီးစစ်ဆေးခံရရင်တိတ်ခဲ့ရတဲ့ဒေသခံပြည်သူပေါင်း35ဦးထိရှိသွားပြီဖြစ်ပြီးလက်နက်ကင်တပ်နဲ့ဆင်နွယ်ရဲဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခံရတာကတရားကျော်ရှိသွားပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စစ်ဘေးတန်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးညှဉ်းပန်းနှိပ်စက်ခံရသူတရားစွဲခံရတဲ့ဒေသခံတွေအတွက်ဆုံးရှုံးနေတာမျိုးတွေကိုတက်ဆိုင်ရာနိုင်ငံသားတို့အခွင့်အရေးကာကွယ်လုံခြုံမှုပေးဖို့နဲ့တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
လာနေချီကြမြင့်လာပြီးဖြစ်တဲ့ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ပွားနေတဲ့အချိန်စစ်ပီးဒုက္ခသည်ပေါင်းက4,000-6,000ကျော်အထိရှိသွားပြီဖြစ်ပါတယ်စစ်ဖြစ်နေတဲ့နယ်မြေတွေနဲ့လက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေကြားအသက်ဆုံးခဲ့ရသူနဲ့ရခိုင်တပ်နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်ဆေးခံရင်တေဆုံးခဲ့ရသူပေါင်းက35ဦးထိရှိသွားပြီဖြစ်လို့တေဆုံးနေနာခဲ့ရသူနောက်ကျန်ရသူမိသားစုတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ရခိုင်ပြည်နယ်ရထောင်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်ဖြစ်စေတဲ့အတွက်သေတဲ့လူကအခုဆိုလောလောဆယ်မှာ4-6လောက်ရှိနေပါပြီ။နောက်ပြီးတော့ဒီမစစ်စေပင်နဲ့ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းနောက်ရောသေးမှာတက်မတော်တွေဝင်လာပြီးတော့မှပေါ့နော်ဒီစနေပစ်ခံရတဲ့လူတော်တော်များများသေတာတွေလည်းဆိုလို့ရှိအကုန်လုံးပေါင်းပေါင်းရင်တော့35ယောက်လောက်ရှိနေပါပြီ။ဖြစ်စေတဲ့အချိန်အတွင်းမှာလည်းတော်တော်များများသေတာတွေလည်းရှိတဲ့အပြင်ကိုတစ်ဖက်ကိုတစ်ဖက်ကဘသူကလုပ်တယ်ဘသူကလုပ်တယ်ဆိုပြီးပဲအပြစ်ပုံချတာတွေကိုပဲကျမတို့တွေးရပါတယ်နော်။မတရားဖက်စီးခံထားရတယ်ရှိတယ်။နောက်လူတွေကိုတွေးရင် AA ဆိုပြီးတော့ဖမ်းတယ်။ဟို AA ဟုတ်ဟုတ်မဟုတ်ဟုတ်ဒါ AA ပဲဆိုတဲ့တတိချက်ပေါ့နော်သူတို့ဆွဲဆေးတာတွေရှိတယ်။အဲ့တဲကြောင့်ရောသားတယ်ဆိုရင်တမတော်စစ်ကြောင်းနဲ့တွေးရမှာကိုအရင်ကြောက်ပြီးတော့ထွက်ပြေးနေတာလည်းရှိတယ်။အဲ့တော့ပေးသွားတဲ့မိသားစုတွေကလည်းဟိုကျမတို့တွေနဲ့တွေ့တိုင်းပြင်ပြတာတွေရှိပါတယ်။သူတို့ကိုဟိုလာပြီးတော့စုံစမ်းစစ်ဆေးတာကဒီလူခွင့်ရဲ့ကော်မရှင်တစ်ခုပဲစစ်ဆေးတယ်။တခုမှမဟုတ်ဘူးပေါ့နော်။လာပြီးတော့ဒီဟိုပါဒီဒီဖုံးမှုတွေပတ်သက်လို့တဆုံတရာလှုပ်ဆောင်မှုတွေမရှိဘူးဆိုတာကိုတော့ကျမတို့ကိုလည်းအချိန်နဲ့အများတင်ပြနိုင်မှုတွေရှိပါတယ
်။စီရေးပြိပခါတွေပြင်းထန်နေစေ၊နည်းမည်မတည်ငြိမ်သေးတဲ့အချိန်ညမထွက်ရအမိန့်တွေကလည်းထုတ်ပြန်ထားစေဖြစ်တယ်လို့ဆစ်ဆောင်နေရတဲ့ပြည်သူကမှအာဏာပိုင်တွေဘက်ကထပ်မံဖမ်းဆီးစစ်ဆေးနှိပ်စက်နေတာကတော့တရားဥပဒေစိုးမိုးမှုမဲ့နေပြီးဥပဒေမဲ့ပုံစံမျိုးဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ်။
ကျွန်တော်တို့ပြည်သူလူထုကနော်ဥပဒေနဲ့ကျွန်တော်တို့ဒီပုံစံမျိုးဖြစ်နေတယ်လေကျွန်တော်တို့ခေါ်ယူစစ်ဆေးတယ်အဲ့ဒါအဒီနေရာမှာနော်အခေါ်ယူစစ်ဆေးမှုတွေထုတ်တဲ့အချိန်ခါမှာနော်ရဲကုန်းမှုတွေရှိခဲ့တယ်အဲ့ဒါတွေနောက်ဆုံးတော့သူတို့နော်မတရားအသင်းဖွဲ့တွေနဲ့ဆက်တွေ့ပြီးတော့နော်ဆော်ရွက်တယ်ဆိုတာကိုမပေါ်တဲ့အချိန်ခါမှာသူတို့တော့နေနိုင်တယ်အဲ့နေနိုင်တဲ့အတွက်ကြောင့်ဒါတွေဟာသူတို့ရဲ့နေနိုင်ချက်တွေကိုကျွန်တော်တို့နော်ဥပဒေကြောင်းကသူတို့ကိုနေနိုင်ဖို့တွေကိုဒီကဲကဆော်ရပြမှာဖြစ်တယ်အဲဒီလိုနင်းနာမှုမရှိအောင်နော်ကာကွယ်တရှိနိုင်ဖို့အတွက်ကိုကျွန်တော်တို့အစိုးရအနေနဲ့ဆော်ရတဲ့နေလို့ကျွန်တော်တို့အနေနဲ့အဲနောက်ပိုင်းစီကြောရေးစခင်းတွေမှာစီစစ်တဲ့အချိန်မှာနော်သူတို့ရဲ့စိတ်ကြိုက်ဆရာရုပ်ပတ်ဆရာစီချောက်ခရမှုတွေရှိတယ်ဒါတွေဟာကျွန်တော်တို့အပြင်အဲလောကထိပ်ကိုရောက်လာတဲ့အချိန်မှာနော်ရုပ်ပတ်ဆရာစိတ်ကြိုက်ဆရာစီချောက်ခရမှုတွေနဲ့သူတို့စိုးရိမ်စိတ်တွေရှိနေတယ်အဲလူကြားလူကြားထဲမှာသူတို့ဟာအခေါ်လာတာကအစသူတို့ကအခက်အခဲတွေရှိနေတဲ့အပြည့်အကျောင်းဒီလိုရနေနာမှုတွေကိုတော့အတော့အနေနဲ့ဆော်ရုပ်ပြတဲ့တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ
်အခုလိုမျိုးစစ်တမ်းတင့်ရခိုင်ပြည်သူတွေကြုံနေရတဲ့အခြေအနေတွေကိုရခိုင်မျိုးသားပါတီ AMP ကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်တွေဘက်ကကွင်းစင်းစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံတမတော်ကာကွယ်ရေးဦးစီးချုပ်နဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတင်ပြခဲ့ပေမဲ့လည်းဘာတစ်ခုမှတုံ့ပြန်ချက်မရတယ်လို့တာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေတယ်လို့ရခိုင်ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်
ဒီကျမတို့ကဒေသခံပြည်သူများ၏ခိခိုက်နှိမ့်နာချက်ဆိုပြီးတော့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့ခဲ့တယ်အဲ့ဒီကော်မရှင်ကလည်းကျမတို့ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအမိခံနောက်တစ်ခါကာချုပ်ဆိုပြီးတော့တောင်လူခွင့်ရေးကော်မရှင်တို့ကိုကျမတို့ကတိုင်ကြားစာတွေပို့ခဲ့ပါတယ်ဒီအစိုးရဘက်ကတာဝန်ရှိတဲ့လူတွေဘက်ကရောကျမတို့တင်ပြထားတဲ့လူပုဂ္ဂိုလ်တွေဘက်ကရောဘာတစ်ခုမှတုံ့ပြန်ချက်တွေမရှိပါဘူးအဲ့တကြောင်ဒီကျမတို့ကပြည်သူ့ကိုယ်စားလှယ်တူဖြစ်တယ်ပြည်သူတွေအရင်နှိမ့်နာချက်တွေကိုတော့ကျမတို့ကထိထိရောက်ရောက်စုံစမ်းစီချင်ပါတယ်အဲ့မဲ့ကျမတို့တင်ပြတိုင်းကိုဒါတစ်ခုမှတုံ့ပြန်မှုမရှိဘူးဆိုတာကိုတော့ဟိုကျမတို့အနေနဲ့တော့ဟိုပေါ့ပြည်သူကိုစာနာတဲ့အနေနဲ့ဟိုအခုလိုဖြစ်နေတဲ့အတာတွေကိုတာဝန်ယူမှုတာဝန် ခံမုန်းနဲ့ဖြည့်ချင်းဖို့အခွင့်အရေးတစ်ခုတော့လိုအပ်နေပြီလို့ကျွန်မအနေနဲ့ဒီများနဲ့ပြောချင်ပါတယ်ချင်
းပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်နိုင်ငံသားတဦးချင်းစီရဲ့ဘေးကင်းလုံခြုံရေးနိုင်ငံသားအခွင့်အရေးလူ့ခွင့်ရေးလုံခြုံကာကွယ်မှုမရပဲဆုံးရှုံးနစ်နာနေရတဲ့အနေအထားအပေါ်မှာတော့ပြည်ထောင်စုအစိုးရပြည်내အစိုးရဘက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီနိုင်ငံသားတို့ရဲ့အခွင့်အရေးကိုကာကွယ်ပေးပါလို့ပြည်သူကိုယ်စားလှယ်တွေကတိုက်တွန်းပါတယ်ရှင်
မဆုမွန်တင်ပြတော်တော့ပါ